VOA American တန်ရဲ့2012ခုနှစ်နိုဝင်ဘာလ24ရက်စနေနေ့မနက်ပိုင်းဒိုးချက်အစီအစဉ်ကိုစတင်နေပါပြီ။လိုင်းနိုမီတာ24လိုင်းနိုမီတာ32လိုင်းနိုမီတာ40တို့အပြင်လိုင်းလံမီတာ190တို့ကပါထုတ်လွှင့်ပေးနေပါတယ်။အခုတတိယနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုအရင်တင်ပြဖို့ရှိသလိုအဲ့ဒီနောက်မှာတော့ဦးအောင်ခင်ရဲ့စောင့်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်။နောက်နားဆင်ရမယ့်အစီအစဉ်တစ်ခုဖြစ်တဲ့တမှုတက်သားပြောစကားအစီအစဉ်မှာဆိုရင်တော့
ခုပြည်သူလူထုကိုကျွန်တော်တို့ကအလုတ်ကင်နေပေးမယ်ပြည်သူလူထုကိုအခြေဘိုးပြုပြီးတော့မှစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုရင်သူတို့ကျွန်တော်
အလုတ်တမနာရုံးဝင်ကြီးတူဖြစ်တဲ့ဦးအောင်မင်းနဲ့ဦးတော်နေငိမ့်ကဆွေးနွေးထားပါတယ်ရှင်အခုရင်ဆုံးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်နိုင်ကြပါပြီ
မြန်မာနိုင်ငံအတွက်ကြုံရနိုင်တဲ့သဘာဝဘေးအန္တရာယ်တွေထဲမှာအဆိုးဝါးဆုံးဖြစ်လာနိုင်တဲ့အန္တရာယ်ကငလျင်အန္တရာယ်လို့မြန်မာနိုင်ငံမြေငလျင်ကော်မတီကနိုင်ငံကဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းကပြောပါတယ
်ဒီဘမဘီအတွက်ရေးရှိမှာပေါ့အကြီးဆုံးကြောက်ရွံ့နိုင်တဲ့သဘာဝဘေးအန္တရာယ်ကငလျင်အန္တရာယ်ပဲရေးရှိအနေနဲ့ပြောရင်မုံတိုင်းတို့ဒီရေကြီးတာတို့တောင်မှသူကကြီးနိုင်တယ်။သကိုင်းငရင်ကတော့တို့အတွက်ဒုက္ခပေးဆုံးပေါ့။မျိုးကြီးပြာကြီးတွေကအဲ့တခြားရှိတာဟုတ်။ဆိုတော့ဒါပေမဲ့နည်းနည်းကြီးတဲ့ငရင်ကျော်ကြီးတခုအနောက်မြောက်ဘက်မှာရှိသေးတယ်။အာတန်နေဇတ်ကနေပြီးတော့ဟိုမလင်းတို့ကလေးတို့အထိဆင်းလာတဲ့ဟာ။အဲ့ဒါကြတော့သိပ်မပူဘူး။မျိုးကြီးပြာကြီးကနည်းနည်းနဲတယ်၊လူနေကျဲတယ်ဆိုတော့အဲ့ဒီမှာလည်းခက်ကြီးကြီးတွေမကြမကြလှုပ်တယ်။ဒါပေမဲ့သူတို့ကြတော့ဒီမတိမ်ဘူး။ဆိုတော့ခက်နဲ့နဲ့ဆိုတော့ကြီးပင်ကြီးတော့လည်းသိပ်တော့မခံဘူးပေါ့။အဲ့ဒီနှစ်နေရာတော့ခက်ကြီးကြီးပေါ့နောက်တစ်နေရာတော့ကြောက်ကြမ်းပြက်၍ဆိုတာမြေမျိုးရှိဘက်ကနေစပြီးတော့မှတောင်ကြီးအနောက်ကိုဖြတ်နော်အင်းလေးကောင်ဖြတ်ပြီးတော့မှတောင်ဘက်ဆင်းတဲ့ငရင်ကျော်လေးတစ်ခုရှိတယ်သူကလည်းနည်းနည်းစိုးရင်ရတာဘာလို့1912ခုနှစ်မမဘီမာအကြီးဆုံးငရင်ရပါလေအဲ့ဒီကြောက်ကြမ်းပြက်၍ပြီးတော့မှဒီလှုပ်သွားတာဆိုတော့ magnitude ပမာဏ8000ရှိတယ်ဆိုတော့အဲ့ဒီ3ကျော်ကတော့စိုးရင်ရတော့အစိုးရင်ဆုံးကတော့ဒီသကိုင်းပြက်၍ကြောင်တစ်လျှောက်ပေါ့ဆိုတော့မျိုးကြီးတွေရှိနေတယ်ဒါလည်းသခိုင်းနဲ့အထက်ကြတော့ပူကြီးတဲ့ငရင်တွေကမြောက်ပိုင်းမှာပူလှုပ်တယ်။ဒါပေမဲ့တို့နည်းနည်းကန်ကောင်းတာပေါ့လူနေအစိတ်ကျဲကြီးကပေါ့တော်တော်ကျဲတယ်။နောက်အဆောက်ဦးအကြီးမားတွေလည်းမရှိဘူးပေါ့အထက်ပိုင်းကြတော့ဆိုတော့အပြက်စီးအသေးပြောက်ကတော့နဲတာပေါ့။အခုက 6.8 ဆိုတော့သူကနဲတာမဟုတ်ဘူး။ရွာတွေနားမှာနေဘူချက်ပြုတ်ပြီးတော့လှုပ်သွားတာ။ဒီပေါ့မလဲတို့ဒီစပန်နဂိုတို့တပေကျင်းတို့အဲ့ပောင်းကျင်းမှာ
မြန်မာနိုင်ငံမှာအခုငငင်းလှုပ်သွားတာတွေနဲ့ပတ်သက်ပြီးတော့အများ Richter scale လို့သုံးနေပါတယ်ဆရာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့အခုဒီသိပ္ပံဝဟရအနေနဲ့ဘယ်လိုသုံးမှလဲအတိအကျဘယ်လိုသုံးမှလဲပြောပြပေးပါဆရာ
ဟော Richter scale ကတော့ဒီမသုံးတာပေါ့15နှစ်အနှစ်20လောက်ရှိအခုလောလောဆယ်သုံးနေကြတာနည်းနည်းပိုတိကျပြီးတော့ဘုံမှန်တဲ့ moment magnitude လို့ခေါ်တဲ့ဟာကိုသုံးတာဆိုတော့ USGS National Earthquake Information Center လို့ခေါ်တယ် NEIC လို့ခေါ်တယ်တော့သူတို့ထုတ်ပြန်တဲ့အခါကျတော့ဒီ moment ဆိုတဲ့စကားတောင်မထည့်တော့ magnitude ပဲထည့်တဲ့အခါကျတော့ဒီပမာဏပဲပေါ့ဆိုလူတွေကတော့ကိုနားရင်နေတဲ့ Richter scale လို့ပဲထင်သွားတာပဲဆိုမဟုတ်ဘူးတကယ်ကျတော့ Richter scale နဲ့ဒီ moment scale ကတော်တော်လေးကွာတယ်သူခွန်းထင်းနဲ့ဒီအထက်ကျတော့တော်တော်ကွာသွားတယ်ခွန်းထင်းနဲ့အောက်ကျတော့သိပ်မကွာဘူ
းဟုတ်ကဲ့ဆရာဒီငလျင်အန်ဒီယန်နဲ့ပတ်သက်ပြီးတခြားတည်တဲ့နဲ့ထင်တာလေးကိုဆရာပြောပြပေးပါစို
့။ဆိုတော့တည်တဲ့နဲ့ထင်တဲ့ဟာရစောစောပြောတဲ့အတိုင်းပဲ။ Richter scale ကိုဒီမှားယွင်းပြီးတော့ဒီသုံးတဲ့ဟာတွေကတော့နားရင်နေတဲ့ဟာဆိုတော့သိအရေးမကြီးပါဘူးလေ။ Richter scale အနေနဲ့သိတယ်။ဒါပေမဲ့တခုအရေးကြီးတာသူမကြမကြပြောတယ်သူ engineer တွေလာပါလားမသိဘူး။ Richter scale မှာခုနှစ်ကိုခံနိုင်အောင် design လုပ်ထားတယ်ဘာညာဆိုတော့အဲ့ဒါတွေကတော့လေ Richter scale နဲ့ဘလူးမှာ design မလုပ်ဘူး။ဆိုတော့ design လုပ်တဲ့ဟာသူတို့အခေါ်ပေါ့နော်ဆိုတော့ peak နော် ground acceleration လို့ခေါ်တယ်မြေပြင်ငရင်လှိုင်းသွားအချိန်ပေါ့ဆိုတော့အဲ့ဒီကဏ္ဍနေနဲ့ပဲဆိုတော့ design လုပ်လို့ရတယ်ဘာလို့ဆိုငရင်ပမာဏမှာခွန်းနှစ်ရှိပြီနဲ့နော်အဲ့ဒီမြို့ကြီးနဲ့နည်းနည်းဝေးရင်သွားတစ်မျိုးလေ peak ground acceleration ကျလျော့သွားမယ်မြို့ကြီးနားမှာဆိုရင်တော့တစ်မျိုးနော်တိမ်လို့ရှိရင်တစ်မျိုးပေါ့နက်လို့ရှိရင်တစ်မျိုးဆိုတော့ register magnitude ပဲခေါ်နော်ငရင်ပမာဏပဲခေါ်အဲ့ဒါနဲ့ဘလူးမှ design မလုပ်ဘူးနော်အဲ့ဒါလေးကိုအဲ့ဒီပညာပေးဖို့တော့လိုမယ်ဆိုတော့ design လုပ်တာဆိုအဲ့ data အတွက်အများဆုံးရောက်လာနိုင်တဲ့ကြိုတင်မျှော်မှန်းထားတဲ့ရှိလာမဲ့ပေါ့ peak ground acceleration နော်မြေပြင်ငရင်လှိုင်းသွားပေါ့အချိန်နဲ့ပဲသူ design လုပ်ကြပါလေဆို G value စိတ်နဲ့ပေးတယ်ပေါ့ G value ဆိုတာဒီပေါ့ယူပပေတော့မှာပါတဲ့ gain တွေတစ်ခုပေါ့ နော် acceleration due to gravity ဆိုတာ။နော် 32 feet per second per second အဲ့တန်ဖိုးတွေနဲ့ပဲပြေးတယ်။ဥပမာဆိုကြပါစို့ဒီမန္တလေးလိုဒီပဲခူးလိုနေရာမျိုးမှာ0.4 to 0.6 လောက်အထိကြီးပေါ့တက်နိုင်တယ်ဆိုတော့ခန့်မှန်းထားတယ်။မရင်ကြီးကြီးမားမားလာလို့ရှိရင်တော့သောသောပြောတဲ့ဒီ magnitude နဲ့ဘယ်လို့မှ design မလုပ်ဘူ
း။ဟုတ်ကဲ့ပါဆရာ။ဒီရန်ကုန်မှာကြတော့ဆရာရန်ကုန်မှာကြတော့လူနေထူတတ်ပါတယ
်ရန်ကုန်ကတော့ဒီပဲခူးတို့မန္တလေးတို့နေပြည်တော်နဲ့စာရင်ငေးအန်းနေနည်းနည်းယော့ယော့ပင်ယော့တော့လဲအလဆားအန်းနေလောက်မှရှိတယ်ဥပမာစောစောပြောတဲ့ပီဂျီဗယ်လူးစင်နဲ့ပြောရင်ညာတော့အဖြစ်ပေါ့ 0.15 to 0.3 ကြားလောက်မှရှိတယ်ပုံမျိုးတွေလောက်တော့မများဘူးပေါ့အထူးသဖြင့်ရန်ကုန်အရှေ့ပိုင်းပေါ့ရန်ကုန်အရှေ့ပိုင်းဆိုတာအခုဩကလာတို့တာကိတတို့သူဝနာတို့အပြင်ပေါ့အခုတီထောင်တဲ့တောင်တကုံမြောက်တကုံပေါ့အရှေ့တကုံတို့သူကစကိုင်းပြရွေးနဲ့လည်းပူနီးသွားတယ်ညာလည်းပူပြော့ဆိုအဲ့ဒီပိုင်းကတော့မေယာနဲ့ပူများတာပေါ့ဒီအနောက်ပိုင်းနဲ့ဆိုင်ဒါပေမဲ့ဒီဘကူမန္တလေးလောက်တော့မများဘူးသူကလူနေထူတတ်တဲ့အခါကျတော့သူကဂရုတော့ဆက်ရမယ်ငေးအနေနဲ့ပေါ့ 0.15 to 0.3 လောက်နော်ဂျီဗယ်လူးရှိတာအဲ့ဒါဆိုတော့နည်းနည်းမြင့်တာပဲအရေးကြီးဆုံးအချက်ကတော့ခိုင်အောင်တိဆောက်ရေးပဲ။နော်ငရေနဲ့အလဲလက်ရှိတဲ့နေရာဆိုတော့
ဟုတ်ကဲ့ဆရာ။
ခမင်းမြင့်ရှိတဲ့မှာပဲခူးတို့မန်လေးတို့ကြတော့ပူပြီးတော့မှဒီခိုင်အောင်ဆောက်အောင်ပေါ့။ဆိုတော့ message ကတော့ငရေနဲ့ရှိတဲ့ဒီဗမာပြည်မှာဆောက်လို့ရေးတွေကခိုင်ကအောင်ဆောက်ဖို့ပေါ့။နော်ပြည့်မြည့်စေအတွက်ဟိုရည်ရွယ်ပြီးတော့မှခိုင်ရင်ခန့်ခန့်ဆောက်ဖို့ပါပေါ့အရေးကြီးဆုံးပဲ။ဆိုစဉ်းစားညွှန်ပြီးတဲ့ဒီတန်လုံးနေနော်တကယ် RC ဟိုခိုင်ရင်ခန့်ခန့်ဆောက်လို့ရှိရင်ရန်ကုန်လိုနေရာမျိုးကတော့ခန့်နိုင်ပါတယ်။
ဒီအဆောက်အဦအပြင်သတိထားမယ့်အချက်တွေရောဆရာ
။သတိထားမယ့်အချက်တွေကတော့ဘူမျိုးကြီးတွေနားမှာတော့ဆယ်ဒီမရှိတော့နဲ့တော်သေးတယ်။ဆိုတော့ငင်းကြီးကြီးလှုပ်ပြီးလို့ရှိလို့ရှင်ပြီးလောင်နိုင်တယ်ပေါ့အနှံ့ပြ။ငင်းလှုပ်တဲ့အချိန်ကတော့ကြောင့်မလို့တော်တော်အရေးကြီးတာ။အချက်ပြုတ်ချိန်နေပါဆိုလို့ရှင်ဒီနေရာအနှံ့ပြီးလောင်တတ်တဲ့အခါကျတော့သူတို့မင်းငိမ့်တက်ဖို့ပေါ့အစီအစဉ်တွေတခြားလှုပ်ထားပါ။ငင်းအနေရှိတဲ့မျိုးကြီးတွေပါ။နောက်တစ်ခုကငင်းကပေါ့အဆိုးမရအောင်ဆိုတော့ကိုယ်တိဟိုနီလန်းပေါင်းဆုံးခင့်မိတဲ့နီးတွေနဲ့ကျိုတင်ခါမနိုင်စွမ်းမရှိသေးတဲ့အခါကျတော့ကျိုတင်ငါခွေရကျိုတင်ငါခွေဆိုတာကောင်းမွန်ဆောက်ထားမယ်။နောက်ရှာဘူးကဲသေးလုပ်ငန်းတွေအတွက်ကျိုတင်စီမံထားမယ်။ဒါတွေကပေါ့ပိုရေးကြည့်တယ်။ဒီလူတိုင်းကြားဘူးတဲ့ prevention is better than cure ဆိုတဲ့ဟာပေါ့သတ္တဝါကဒီအနေတွေမှာဒီကျိုတင်လှုပ်ဆောင်ထားခြင်းဟာဒီဖြစ်မှကဲသေးကုသခြင်းနဲ့ပူကောင်းတယ်ဆိုတဲ့ဟာတော့ခရောင်ဆောက်ရမယ်။နောက်ဒီဆော့ဖ်ဝဲကဲသေးလုပ်ငန်းတွေအတွက်သိချာကိုစနစ်တကျစီမံပြီးတော့ဘယ်လိုဘယ်လိုလုပ်မယ်ဆိုတာပစ္စည်းကိရိယာတွေကအစားဒီရှားထားရတာပေါ့။ပရင်းကားကြီးဒီမြေခေါ်ဆက်တွေပါလေကအစားဒါမျိုးပေါ့။နောက်မိသက်ရေးအစီအစဉ်တွေပေါ့။ငရင်ကဒီအဆိုးမရဘူးဆိုတော့တခါကြီးကျတော့ရေကြီးဆုံးအချိန်မှာလှုပ်ရင်ဒါဒီပါကြီးကျိုးပြီးတော့ပိုးဆိုးတတ်တယ်။ငရင်ကအဆိုးမရဘူးလေ။ဆိုအရာမျိုးကအစားကျိုးတင်ပြီးတော့စဉ်းစားထားရတာပေါ့။ဥပမာသမန္တလေးကိုကာထားပြီးတဲ့ဒီတာကြီးပေါ့မင်းတို့မင်းလက်ထက်တည်းကလှုပ်သွားတဲ့တာကြီးကအခုတော့သူအားတော့ဖြည့်ဖြည့်နေတာပေါ့ဒါပေမဲ့ရေကြီးဆုံးအချိန်မှာငရေလှုပ်ရင်တာကျိုးသွားလို့ရှိရင်မန္တလေးမြို့ကပိုဆိုးမယ်ဆိုတော့အဲ့လိုမျိုးတွေကြီးဆက်ရမှာပေါ့
ဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာပါရှင်။အခုထုတ်လွှင့်မယ့်စာအုပ်စင်ကဏ္ဍမှာတော့မြန်မာနိုင်ငံထဲကိုဖြတ်သန်းမဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေစုံတွဲမဲ့မြို့တွေစစ်ကမ်းတွေအကြောင်းရေးသားထားတဲ့စာတမ်းတစ်စောင်ကိုဦးအောင်ခင်နဲ့ဒေါခင်စိုးဝင်းတို့ကကောက်နှုတ်တင်ပြထားပါတယ်ရှင
်။ဘယ်ကောင်မြန်မာနိုင်ငံတွေဖြစ်တဲ့ယူနမ်မြန်မာလာအိုထိုင်ကမ်ဘောဒီးယားနဲ့ဗီယက်နမ်အကြားပေါ်ပေါက်လာမဲ့စီးပွားရေးလမ်းကြောင်းနဲ့လမ်းစုံတွေအကြောင်းဘန်ကောက်အခြေစိုက်ဂျပန်သုတေသနအဖွဲ့ကဒီနေ့ထဲမှာစာအုပ်ထုတ်ထားပါတယ်။အခန်းပေါင်း9ခန်းစာမျက်နှာ300နီးပါးရှိပါတယ်။မြန်မာပြည်ထဲကမဲခေါင်စီးပွားရေးလမ်းကြောင်းနဲ့လမ်းစုံအကြောင်းကိုမြန်မာဈေးကွက်သုတေသနဌာနမှဦးအောင်မင်းနဲ့ Jetro ဂျပန်နိုင်ငံကုန်သွယ်ရေးအဖွဲ့အရှေ့တောင်အာရှဌာနညွှန်ကြားရေးမှုတိုရှိဟီရိုကူရိုတို့ကစာရန်ရေးထားပါတယ်။အဝဲကြောက်ဖြူစစ်တွေတီလဝါစစ်ကမ်းနဲ့မုံရွာပခုတ်ကူရဲ့စီးပွားရေးအလားအလာကိုသုံးသပ်ထားတဲ့စာတမ်းဖြစ်ပါတယ်။မြန်မာပြည်ဟာအိန္ဒိယတရုတ်နဲ့အာဆီယံနိုင်ငံတွေဆုံတွေ့ရာအရက်ဒီသမှာအရေးပါပါတယ်။ဒါကြောင့်အိန္ဒိချင်းနိုင်ငံတွေဟာမြန်မာပြည်ကအခြေခံအဆောက်အုံတွေမှာရင်းနှီးမြှုပ်နှံနေကြတာဖြစ်ပါတယ်။ဒဝဲရင်းနဲ့စစ်ကမ်းနဲ့အထူးစီးပွားရေးဇုံတည်ဆောက်ဖို့ထိုင်းကတာဝန်ယူထားပြီးဂျ ချောက်ဖြူရင်းနဲ့စိတ်ကန်းနဲ့ယူနန်ပိုင်လိုင်းစီမံကိန်းကိုတရုတ်ကတာဝန်ယူထားပါတယ်။ပြည်လဝစိတ်ကန်းကိုလည်းတရုတ်ကစိတ်ဝင်စားပါတယ
်။အိန္ဒိယဟာစစ်တွေစိတ်ကန်းနဲ့ကလဒန်မြစ်ကြောင်းဖွံ့ဖြိုးရေးစီမံကိန်းကိုစတင်အကောင်အထည်ဖော်နေပြီဖြစ်ပါတယ်။ဒီစိတ်ကန်းတွေတိစောက်ပြီးစီးသွားရင်ထိုင်းတရုတ်နဲ့အိန္ဒိယနိုင်ငံကိုမြန်မာပြည်ကတဆင့်ဆက်သွယ်ဖို့အဆင်ပြေသွားနိုင်ပါတယ်။ဒါတင်မကသေးပါဘူး။မုံရွာနဲ့ပခုတ်ကူမှာစစ်မှုဇုန်နဲ့မြစ်ကူးတရားတွေတိစောက်ထားတာမလို့ဆက်သွယ်ရေးပိုပြီးအားကောင်းလာနိုင်ပါတယ်။အခုလိုအကောင်အထည်ဖော်တဲ့နေရာဒေသနဲ့အချက်အချာမြို့ကြီးတွေဖြစ်တဲ့ရန်ကုန်မန္တလေးတို့စီးပွားရေးအရာဆက်ဆက်နေပုံကိုဦးအောင်မင်းနဲ့မစ္စတာကူရိုတို့ကသုံးသပ်ထားပါတယ်။မုံရွာပခုတ်ကူတဝဲကြောက်ဖြူဟာမဟာမဲခေါင်ဒေတာရဲ့စီဝါရေးလမ်းကြောင်းတွေစုံစည်းရာအရက်ဖြစ်လာနိုင်တဲ့အတွက်တိုးတက်ဖွံ့ဖြိုးဖို့အလားအလာကောင်းပုံကိုဖော်ပြထားပါတယ်
။ဒေတာဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာကုံသွေးရေးမှာမြန်မာနိုင်ငံပါဝင်လာနိုင်ဖို့အတွက်ရင်းနဲ့စိတ်ကန်းတွေရှိဖို့လိုပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာကြောက်ဖြူ၊မွန်ပြည်နယ်မှာကလကုတ်တနင်္လာရီတိုင်းမှာတဝဲနဲ့ပုတ်ပြင်းစတဲ့နေရာတွေဟာရင်းနဲ့စိတ်ကန်းတိစောက်ဖို့တင့်တော်တယ်လို့မြန်မာစိတ်ကန်းအာဏာပိုင်အဖွဲ့ကသတ်မှတ်ပါတယ်။ဒါကြောင့်တဝဲရင်နဲ့စိတ်ကန်းတိစောက်ဖို့အီတလီယန်ထိုင်းကုမ္ပဏီနဲ့1996မှာနားလည်မှုစာချုပ်လွှာလက်မှတ်ထိုးကြပါတယ်။နောက်တော့ရင်နဲ့စိတ်ကန်းနဲ့အထူးစီးပွားရေးဇုန်ကိုတိစောက်ဖို့2010အောက်တိုဘာလမှာသဘောတူလက်မှတ်ရေးထိုးကြပါတယ်။ဒေါ်လာတန်း6000အထိကုန်ကျနိုင်တယ်လို့ကမ္ဘာ့ပြည်အီတလီယန်ထိုင်းကုမ္ပဏီကအနှစ်60သုံးပြည်ရင်ဗမာအစိုးရလက်ကိုလွှဲပြောင်းပေးမှာဖြစ်ပါတယ်။
တဝဲရင်နဲ့စိတ်ကန်းတဲ့ဆက်မှုဇုန်ဟာစတူယန်ကီလိုမီတာ250ဒါမှမဟုတ်ဧက6000ကျော်ကျယ်ဝန်းမှာဖြစ်ပြီးဆက်မှုဇုန်အကြီးအလတ်အသေး5မျိုးပါဝင်ပါလိမ့်မယ်။ရင်းနဲ့စိတ်ကန်းကနေကုန်းကျော်တန်ချိန်တန်40လောက်နှစ်စဉ်တင်ပို့နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တဝဲအထူးစီးပွားရေးဇုန်ဥပဒေကို2011ခုနှစ်ဇန်နဝါရီလမှာပြဋ္ဌာန်းပြီးကြီးကြပ်ရေးကော်မတီနဲ့ရင်းနှီးမြှုပ်နှံသူတွေရဲ့တာဝန်ဝတ္တရားတွေကိုသတ်မှတ်ပေးခဲ့ပါတယ်။ပထမအဆင့်အနေနဲ့တဝဲကချာနာဘူရီရှစ်လန်းသွားတိစောက်ဖို့နဲ့လိုအပ်တဲ့မြေယာကိုသိမ့်ပိုက်ပြီးရော့ကြီးပေးဖို့ဖြစ်ပါတယ်။အထူးစီးပွားရေးဆောင်တဲ့ဆက်နေတဲ့ကားလမ်းတွေတိစောက်ဖို့အတွက်နေရာရှေ့ပြောင်းပေးလိုက်ရတဲ့ကြေးရွာတွေရှိပါတယ်။နေရာဖယ်ပေးရတဲ့ဒေသခံတွေကိုဘက်ဆောင်ထောက်ပံ့တဲ့အစီအစဉ်တွေရှိတယ်လို့လည်းဆိုပါတယ်။လူမှုရေးအရာအကျိုးသက်ရောက်မှုဘလို့ရှိနိုင်မယ်ဆိုတာကိုလည်းလေ့လာဖို့စီစဉ်ထားပါတယ
်။ရခိုင်ကမ်းလွန်ကရွှေပြူနဲ့မြတဘာဝတန်းငွေတွင်းတွေကတန်းငွေတည်ယူပို့ဆောင်နိုင်ဖို့တဲ့ရင်နဲ့တင်သင်မောစိုက်ကနိုင်မဲ့ရင်းနဲ့စိတ်ကန်းကိုတိစောက်နိုင်ဖို့လဲအစီအစဉ်ရှိပါတယ်။ကြောက်ဖြူအရှိပဲမဒေးကျွန်းမှာတိစောက်မဲ့ရင်းနဲ့စိတ်ကန်းမှာစိတ်ခံတရား60တခုရှိပြီးဂုံတစ်တာသင်မောဆက်တစီရင်းနဲ့တင်သင်မော39စီဂုံသင်မော19စီဇင်ကန်လူစီသင်မော2စီဝင်းဆောင်သင်မောအစီ20တပြိုင်တည်းစိုက်ကနိုင်ဖို့ရည်ရွယ်ကြောင်းသိရပါတယ်။စစ်တေစိတ်ကန်းနဲ့ကလဒန်စီမံကိန်းပြီးရင်အိန္ဒိယမြန်မာကုံသွယ်မှုတိုးပွားလာမယ်လို့မျှော်လင့်ရပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာအဝေးပြေးလမ်းမတည်ဆောက်မဲ့အစီအစဉ်လည်းရှိပါတယ်။ဒီလမ်းမကိုကြောက်တော်မှာစစ်တွေရန်ကုန်လမ်းနဲ့ဆုံတွေ့ပြီးအခြားမဲခေါင်လမ်းတွေနဲ့ဆက်မယ်လို့ဆိုပါတယ်
။ကုန်တစ်တာစိတ်ကန်းအဖြစ်တီလဝါကို HPH ကုမ္ပဏီကတည်ဆောက်တဲ့အတွက်ပုဂ္ဂလိကပိုင်းစိတ်ကန်းဖြစ်ပါတယ်။25နှစ်အကြာမှာအစိုးရကိုလွှဲပြောင်းပေးရမယ့်အစီအစဉ်ဖြစ်ပါတယ်။စိတ်ကန်းအပြင်စက်မှုဇုန်၄ခုတည်ဆောက်မဲ့စီမံကိန်းလည်းရှိပါတယ်။မုံရွာတမူးနဲ့မုံရွာမူဆယ်ဆက်သွယ်မှုတွေကြောင့်အိန္ဒိယမြန်မာတရုတ်ကုန်သွယ်ရေးမှာမုံရွာမြို့ဟာအရေးကြီးလာပါတယ်။အေယာဝတီနောက်ဖက်ကမ်းမှာပခုတ်ကူဟာအချက်အချာကြာဆုံးတဲ့အကြီးဆုံးမြို့ကြီးဖြစ်ပါတယ်။ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းကိုဆက်သွယ်နိုင်တဲ့နေရာဖြစ်ပြီးမြစ်ကူးတံတားတွေတိစောက်ထားတာကြောင့်ရှမ်းပြည်နယ်ကချင်းပြည်နယ်နဲ့တနင်္သာရီတိုင်းကိုလည်းဆက်သွယ်နိုင်ပါတယ်။မုံရွာနဲ့ပခုတ်ကူဟာမန္တလေးဈေးကွက်နဲ့ရောရန်ကုန်ဈေးကွက်နဲ့ပါဆက်သွယ်နေပါတယ်။
မြန်မာနိုင်ငံမှာအထူးစီးပွားရေးဇုန်နဲ့ရင်းနဲ့စိတ်ကန်းတွေအနည်းနဲ့အပြန်ပေါ်ထွက်လာတော့မှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံခြားကုမ္ပဏီတွေအထူးစီးပွားရေးဇုန်တွေမှာရင်းနှီးပြုတ်နှံမှုကြိုးစားနေကြပါတယ်။အထူးစီးပွားရေးဇုန်ဟာနိုင်ငံခြားကုမ္ပဏီကိုရောဒေသကိုရောအကျိုးပြုနိုင်တယ်လို့ဆိုပါတယ်။မြန်မာဈေးကွက်ကိုတရုတ်ကမြောက်ပိုင်းကဝင်နေတာကြောင့်အိန္ဒိယကအနောက်ပိုင်းကဝင်ရောက်လိုပါတယ်။ထိုင်းမြန်မာဆက်ဆံရေးဟာလည်းအကောင်းဆုံးအခြေအနေရောက်နေတာမို့စီးပွားရေးပူးပေါင်းဆောင်ရွက်မှုအောင်မြင်မှုအလားအလာကောင်းပါတယ်။2015ကစတင်ကျင့်သုံးမဲ့မဟာမဲခေါင်ဒေသဆိုင်ရာကုန်သွယ်ရေးဆက်သွယ်ရေးနဲ့ဝန်ဆောင်လုပ်ငန်းတွေမှာပါဝင်လုပ်ကိုင်နိုင်မှုမြန်မာအစိုးရသဘောတူပြီးဖြစ်ကြောင်းဦးအောင်မင်းနဲ့တိုရှိဟီရိုကူတို့ကရည်သားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့စောင့်ဆင်ကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။ အခုတခါတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တမှုတက်တာပြောစကားအစီအစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်သမ္မတဘရက်ကိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်ကိုစီစဉ်ခဲ့သူတွေတဲ့ကတဦးဖြစ်သူအမှတ်လေးသမ္မတရုံးဝန်ကြီးအငိမ့်စားဘိုချိုဦးအောင်မင်းရဲ့ဒီခီးစဉ်အပေါ်အမြင်သဘောထားတွေကိုဥရောနီငိမ့်ကတွစ်ဆုံမေးမြန်းတင်ပြပေးထားပါတယ်ရှင်။
သမ္မတကြီးအိုဘားမားပြောတဲ့မိကုံးလဲကျွန်တော်အသိစိတ်နားထောင်လိုက်တယ်။နောက်ပြီးတော့မြန်မာနိုင်ငံတော်သမ္မတကြီးဦးသိန်းစိန်နဲ့သမ္မတကြီးအိုဘားမားနဲ့သူတို့ကက်တစီကောလုပ်တဲ့ထဲမှာလဲကျွန်တော်ကိုယ်တိုင်တက်ပါ။အဲဒီခါကျတော့ဒီမိကုံးသူပြောသွားတဲ့မိကုံးကိုကျွန်တော်မပြောခင်မှာကျွန်တော်သမ္မတကြီးနဲ့သူပြောတဲ့ခါမှာသမ္မတကြီးကသူ့ကိုပြောပြသွားတယ်။ကျွန်တော်တို့ဒီမိုကရေစီအပြုအမူပြောင်းလဲမှုတွေမှာအရေးကြီးဆုံးဟာ National Reconciliation လို့ခေါ်တဲ့တမျိုးသားလုံးပြန်လည်စီလုံးညီညွတ်ရေးကိစ္စကိုဆောင်ရွက်နေပါတယ်ဆိုတာကိုနိုင်ငံတော်သမ္မတကြီးကထည့်သွင်းပြီးတော့ပြောကြားလိုက်ပါအဲ့တော့သမ္မတကြီးအိုဘားမားမိကုံးကိုလည်းကျွန်တော်ပြန်ပြီးတော့နားထောင်တဲ့အခါမှာဒီချက်ကအရေးကြီးဆုံးဆိုတာကိုသူထည့်ပြီးတော့ဖော်ပြသွားတာဖြစ်ပါတယ်ကြောင့်မလို့သူတို့နှစ်ယောက်ရဲ့စိတ်ထဲမှာရှိတဲ့ဥစ္စာတွေအားလုံးကတထက်သေးပဲလို့ဒီလိုပဲမြင်ပါတယ်ကြောင့်မလို့ကျွန်တော်ကဒီ reform လုပ်တဲ့အခါမှာအရေးကြီးဆုံးကတော့အမျိုးသားပြန်လည်စီးလုံးညီညွတ်ရေးNational Reconciliation ကအရေးကြီးဆုံးဆိုတာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်။အခုဆိုရင်လည်းမြင်တဲ့အတိုင်းပါပဲ။ဟလာဟိုအိုဘားမားခီးစဉ်မှာသူလာတဲ့ခါမှာကျွန်တော်နိုင်ငံတော်သမ္မတကြီးကိုလည်းတွေ့တယ်။ကျွန်တော်တို့ပြည်သူ့လွတ်တော်ဥက္ကဋ္ဌယူရှင်မန်းရဲ့အဖွဲ့ကိုလည်းတွေ့ပါတယ်။နောက် NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလည်းတွေ့ပါတယ်။နောက်ပြီးတော့ဟိုအဖွဲ့စည်းတွေအားလုံးကိုတယောက်မကြံပေါ့လေ။အကုန်လုံးကိုတွေ့သွားတာတွေ့ရပါတယ်။ဒါဒီအားလုံးကအဲတမျိုးသားလုံးပြန်လဲစီလုံးညီညွတ်ရေး National Reconciliation ကိုအရေးထားတယ်ဆိုတာတွေ့ရပါတယ်။ဒါကိုလည်းဟိုကျွန်တော်နိုင်ငံတော်သမ္မတကြီးဦးသိန်းစင်ကလည်းဒါကိုပဲအဓိကထားပြီးလုပ်နေပါတယ်လို့သမ္မတကြီးအိုဘားမားကိုထုတ်ပေါ်ပြောပြပါတယ်။ကျွန်တော်တို့သူတို့နှစ်ယောက်ကပြောပြချက်တွေအားလုံးကတထက်တည်းပဲဖြစ်ပါတယ်။ဒါဒီအားလုံးကိုလည်းလက်တွဲပြီးတော့လုပ်ကြမယ်။ American သမ္မတကြီးအပါအဝင် American ပြည်သူလူထုကလည်းပူးပေါင်းပြီးတော့လက်တွဲပြီးတော့ဝိုင်းဝန်းဆောင်ရွက်ပေးမယ်။ဒီအချိုးအကွေ့ဟာတကယ်ကိုဟိုအဖို့တန်တဲ့နေရာတနေရာကိုရောက်နေပြီဒါကိုကျွန်တော်ကရှေ့ကိုဆက်ပြီးတော့သွားနိုင်အောင်အားလုံးဝိုင်းဝန်းပြီးတော့အဲလုပ်ပေးမယ်လုပ်ကြမယ်ဆိုတာလဲသမ္မတကြီးအိုဘားမားကိုယ်တိုင်ကကျွန်တော်တို့မေကွန်တက်မှာလဲပြောသွားတယ်နိုင်ငံတော်သမ္မတကြီးနဲ့တွေ့တဲ့အခါမှာလဲဒါတွေကိုအကုန်လုံးပြောသွားပါတယ်ဒီတွက်ကျွန်တော်ကပြင်နာစာကင်းစင်တဲ့ခီးစဉ်အောင်မြင်တဲ့ခီးစဉ်ဖြစ်တယ်လို့ကျွန်တော်ကဒီလိုပဲတွက်ပါတယ်ခင
်ဟုတ်ကဲ့ဒီအောင်မြင်တဲ့ခီးစဉ်ပြီးဆုံးသွားတဲ့နောက်ပိုင်းမှာပေါ့နော်ဒီခီးစဉ်ရဲ့အကျိုးရလတ်အနေနဲ့ဘယ်လိုထွက်ပေါ်လာနိုင်မလဲအထူးသဖြင့်ပေါ့နော်ကျွန်တော်တို့ဒီ CY Facebook တန်ခတ်ထားတာဖြည့်လျော့ပေးဖို့ကြံတာတွေရှိနေသေးတယ်အဲ့ဒါတွေအပါအဝင်ပေါ့မြန်မာနိုင်ငံရဲ့ CY ဖုံမျိုးတိုးတက်မှုအတွက်ဒီအမေရိကန်ရဲ့အခန့်ကဏ္ဍအနေနဲ့ဘယ်လိုများကျွန်တော်တို့တိုင်းပြည်ပေါ်မှာဒီသမ္မတဥပမာရဲ့ခီးစဉ်အရာတိုးတက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ဝန်ကြီးအမြင်တွေ့သုံးသပ်မိပါတယ်ခင်ဗ
ျကျွန်တော်လည်လံမိတလို့ဟိုလေးလာထားတဲ့ခါမှာကျွန်တော်နိုင်ငံတွေကို sanction တွေလုပ်ထားတာရှိပါတယ်အဲစုပေါင်း section 9ခုပေါ့အဓိက section 9ခုရှိတာပေါ့နံပါတ်1ကတော့ပြည်ဝင်ခွင့်ဗီဇာများပိတ်ပင်ထားခြင်းနံပါတ်2ကတော့ငွေကြေးဆိုင်ရာကန့်သတ်မှုများနံပါတ်3ကတော့ပိုင်ဆိုင်မှုများချုပ်ထိန်းထားခြင်းနံပါတ်4ကတော့အထူးရွှေသွင်းကုန်ပိတ်ပင်ထားခြင်းအဲ့ဒါတော့ import ban ပေါ့ဗျာနံပါတ်5ကတော့အထူးပြုလုပ်တဲ့ကုန်ပစ္စည်းများတင်သွင်းမှုပိတ်ပင်ထားခြင်း6ကတော့ယင်းဤမြုပ်မှန်မြုပ်နှံမှုများပိတ်ပင်ထားခြင်းနံပါတ်9ကတော့နိုင်ငံအရာ၎င်းနိုင်ငံတကာအဖွဲ့အစည်းများမှ၎င်းကုညီမှုများအပေါ်ကန့်သတ်ထားခြင်းဆိုပြီးတော့ကျွန်တော်သုံးခုတော့တွေ့ရတယ်ဗျ။အဲ့ဒီ3ခုထဲမှာကျွန်တော်တို့ကကုပြည်သူလူထုကိုကျွန်တော်တို့ကအလုပ်ကိုင်နေပေးမယ်ပြည်သူလူထုကိုအခြေဘိုးပြုပြီးတော့မှစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုရင်သူတို့ကိုကျွန်တော်အလုပ်ကိုင်နေပေးရမယ်အလုပ်ကိုင်နေဖွင့်ပေးရမယ်ဒီလိုအတွက်ကဒီမှာအရေးကြီးတဲ့ငွေကြေးဆိုင်ရာကန့်သတ်မှုဆိုတာအခုသူကဒါကို short ပေါ့ပေးမယ်ဆိုပြီးတော့လဲပြောသွားပြီးဖြစ်ပါတယ်။နောက်တစ်ခုကလည်းအထွေထွေသွင်းကုန်ပိတ်ပင်တာခြင်း import ban ပေါ့ကျွန်တော်ပစ္စည်းတွေကိုသူတို့နိုင်ငံကိုသွင်းခွင့်ပိတ်ထားတာတွေလည်းသူဖွင့်ပေးမယ်လို့လည်းသိရပါတယ်။နောက်တစ်ခုကတော့ယင်းဤမြုပ်နှံမှုများပိတ်ပင်ထားခြင်းဒါတွေလည်းသူကခွင့်ပြုထားပြီးဖြစ်ပါတယ်။နောက်အမေရိကန်နိုင်ငံကဘာပဲဖြစ်ဖြစ်ဟလာသူကစပြီးတော့ဒီလိုဝိုင်းမိကူတယ်ဆိုရင်လည်းနိုင်ငံတကာအဖွဲ့အစည်းတွေကလည်းသူကဲ့သို့ပဲကူညီနိုင်မှာဖြစ်ပါလေ။ဒါကြောင့်မလို့ဘာပဲဖြစ်ဖြစ်ဒီဥစ္စာတွေကဟိုဒီ sanction တွေအားလုံးကတဖြည်းဖြည်းရုပ်သိမ်းသွားမယ်လို့ကျွန်တော်တွက်လို့ရပါတယ်။သို့တော်လည်းပဲအမေရိကန်နိုင်ငံရဲ့ဥပဒေတွေကရှုပ်ထွေးပါလေ သမနာမိန်အာဏာနဲ့ပိတ်ပင်ထားတဲ့ဥပဒေရှိတယ်လို့ဟိုကွန်ကရစ်ကနေပိတ်ပင်ထားတဲ့ဥပဒေတွေနဲ့ပိတ်ထားတဲ့ဥစားတွေလည်းရှိပါတယ်ဒါဒီအားလုံးကိုသမနာမိန်အာဏာနဲ့ချိုးကျော်လို့ရတာလေးကျော်မယ်ချိုးဥစားတွေကြတော့လေကွန်ကရစ်မှာတဖြည်းဖြည်းချင်းတစ်ခုချင်းတစ်ခုချင်းဖြုတ်ရမယ့်ဥစားတွေရှိပါတယ်ဘာပဲဖြစ်ဖြစ်ပေါ့ဗျာဟိုအရင်တော့ဒက်ဆိုင်တော့အများကြီးရှေ့ကိုခီးရောက်နေပြီဒီခီးစဉ်အားလုံးဟာကျွန်တော်တို့နိုင်ငံအတွက်ကျွန်တော်နိုင်ငံမှာရှိတဲ့ပြည်သူလူထုတန်း60အတွက်ဒါဒီအားလုံးဟာစီးပွားရေးခွင့်လန်းတွေပွင့်လင်းလာမယ့်ဥစားဖြစ်တယ်လုပ်ငန်းကိန်းငန်းတွေပေါ်လာမယ်ဒါလေးတွေကိုကျွန်တော်တွေ့ရတဲ့အတွက်အများကြီးဝန်တာတယ်အများကြီးအောင်မြင်တယ်ဆိုတာကျွန်တော်ပြောပြလိုပါတယ
်ဟုတ်ကဲ့ခင်ဗျာဝင်းကြီးပြောသွားတဲ့အထက်မှာပါတယ်လူပဲပေါ့နော်ကျွန်တော်တို့သမရရဲ့ executive order နဲ့အခွင့်အာဏာကိုသုံးပြီးတော့ဒီပိတ်ဆို့တန်ခတ်မှုတွေကိုဖြေလျော့ပေးလို့ရတာရုပ်သိမ်းပေးလို့ရတာရှိတယ်လို့ဒီအမေရိကန်ကွန်ဂရက်လွှတ်တော်ကနေပြီးတော့ပြဋ္ဌာန်းထားလို့ဒီမရသေးတာလည်းရှိတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ဒီသမိုင်းကိုပြန်ကြည့်လို့ရှိရင်အရေးယူပိတ်ဆို့တန်ခတ်ခြင်းအချိန်ခါတုန်းကဒီအမေရိကန်ရဲ့အဓိကပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party နှစ်ခုတို့ဟာ Bipartisan နှစ်ပါတီကမြန်မာအရေးမှာအမြဲတမ်းသဘောတူညီစွာလှုပ်ဆောင်ခဲ့တာယူတယ်တခြားအရေးတွေမှာတဦးနဲ့တဦးတပါတီနဲ့တပါတီဒီတိုက်ခံတွေရှိပေမဲ့မြန်မာအရေးမှာမရှိခဲ့ဘူးအဲ့တော့ဒါတွေချမှတ်ခဲ့တော့ငါတညီတညွတ်တဲ့ချမှတ်ခဲ့တဲ့အခါမှာအခုမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးတွေကိုမြင်တွေ့လာပြီဖြစ်တဲ့အတွက်ကြောင့်မလို့ပြန်လဲရုပ်သိမ်းတဲ့နေရာမှာလည်းတညီတညွတ်တဲ့အထူးသဖြင့် Congress ကနေပြီးတော့ရုပ်သိမ်းပေးဖို့ဆိုတာ Congress မှာလွှမ်းမိုးတာကသမ္မတ Obama ကဒီမိုကရက်တစ်ပါတီကဖြစ်တဲ့ Congress မှာကသူ့ရဲ့အတိုက်ခံက Republican ပါတီကအများစုလွှမ်းခြုံထားပါတယ်အဲ့တော့ဝင်းကြီးတို့အနေနဲ့မြန်မာနိုင်ငံအစိုးရအဖွဲ့အနေနဲ့ဒီဒီမိုကရက်သမ္မတရဲ့အားပေးထောက်ခံမှုကိုရရှိနေပြီဖြစ်တဲ့အခါမှာတစ်ဖက်ကအတိုက်ခံနေလွှမ်းမိုးထားတဲ့ကွန်ဂရက်လွှတ်တော်ကိုရောဒီပိတ်ဆို့ထားမှုတွေအမြန်ဆုံးဖြေလျော့ရုပ်သိမ်းပေးဖို့ဒီတင်ပြပြောဆိုစည်းရုံးမှုတွေလုပ်ဖို့စဉ်းစားထားခြင်းများရှိပါလားခင်ဗျာသူတို့နှစ်ပါတီအတူပူးတွဲလုပ်လို့ရှိတဲ့အတွက်ကြောင့်မလို့ပါအ
ဲကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်တယ်သူတို့ရှိမှာပါတီကြီးနှစ်ခုရှိတော့လဲပဲသူတို့ရဲ့တောင်းဆိုချက်တွေအားလုံးကဟိုဘုံယက်တိချက်ပေါ်မှာမူတည်ပြီးတောင်းဆိုတာဖြစ်ပါတယ်အဲတော့သူတို့အစဉ်တစိုက်တောင်းဆိုခဲ့တဲ့ဥစ္စာတွေဟာ National Reconciliation လို့ခေါ်တဲ့တမျိုးသားလုံးတမျိုးသားလုံးပြန်လဲစီလုံးညညရေးဒါကိုသူတို့အခြေတောင်းဆိုတယ်နောက်ပြီးတော့အကျဉ်းသားကိစ္စပေါ့နော်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ဆိုတာကိုဒါကိုတစိုက်မှတ်မှတောင်းဆိုတယ်နောက်တိုင်းရင်းသားဒေသတွေမှာမင်းငင်းရတဲ့ကိစ္စတွေပုံမှန်မူတည်ပြီးတော့သူတောင်းဆိုခဲ့တာဖြစ်တာပေါ့ဒါရီကသူတို့ရဲ့ဘုံရက်တည်ချက်ဖြစ်ပါတယ်အဲ့တော့အဲ့ဒီဘုံရက်တည်ချက်တွေကိုလည်းကျွန်တော်တို့ကအခုလုတ်တာပေါ့ဗျာလုတ်တဲ့ခါကျတော့နိုင်ငံတော်သမ္မတကြီးဦးဆောင်ပြီးလုတ်တဲ့ခါမှာ National Reconciliation ဆိုလည်းဘာပဲဖြစ်ဖြစ်ဟလာဒေါ်ဆန်းစုကြည်တို့လည်းလွတ်တဲ့လွတ်တော်လည်းရောက်ပြီးအားလုံးကလက်တွဲပြီးလုပ်နေကြပြီအဲဒါလည်းကျွန်တော်ကလုတ်ခဲ့ပြီးသားဖြစ်တယ်အချင်းသားနိုင်ငံအချင်းသားလို့သူတို့ပြောတဲ့အချင်းသားတွေလည်းကျွန်တော်တို့လွတ်တာကုန်တလောက်တောင်ဖြစ်နေပြီဗျာနော်တိုင်းရင်းသားကိစ္စနဲ့ပတ်သက်ပြီးတော့လေဟလာကိုရော်ညီလေးတို့လည်းတည်ပြီးသားပဲကျွန်တော်တို့တိုင်းရင်းသားလည်းနဲ့ကိုင်အဖွဲ့အစည်းအားလုံး17ဖွဲ့ရှိတဲ့နေ့မှာအဲဆယ်ပွဲနဲ့ကျော်လက်မှတ်ထိုးပြီးပဲကချင်လဲအဲဒါကိုကျွန်တော်ဆက်ပြီးတော့စ조사နေတယ်ဆိုတာကိုနိုင်ငံတော်သမ္မတကြီးကပြောထားပြီးသားဖြစ်တာပဲဒီဘုံရက်တီချက်ဒီပုံမှာမူတည်ပြီးကမှဒီပါတီကြီးနှစ်ခုကနေကျွန်တော်တို့ပိတ်ဆို့တာဖြစ်တာပေါ့ဗျာပြီးဘုံရက်တီချက်တွေကိုကျော်ဖြည့်ရှင်းပေးလိုက်တယ်ဆိုရဲကပါတီကြီးနှစ်ခုလုံးရဲ့လူလားချက်ကိုဖြည့်ရှင်းလိုက်တာဖြစ်တဲ့အတွက်အဲပါတီကြီးနှစ်ခုလုံးကတော့ဒီချိန်မှာတော့တပွဲရပိတ်တယ်တပွဲရဖွင့်တယ်ဆိုတာမျိုးမဖြစ်တော့ဘဲနဲ့နှစ်ခုစလုံးပြန်ပြီးဖွင့်မယ်လို့ပဲကျွန်တော်ဒီလိုပဲတွက်တယ်ပေါ့ဘာလို့ဆိုတော့ဒီဟာတွေကအဖြေတွေပဲလေသူတို့ရဲ့အဲသူတို့ကျွန်တော်တို့ပိတ်ဆို့တာဟာဒီအချက်ပေါ်မှာမူတည်ပြီးပိတ်ဆို့တာဖြစ်တယ်ဒီအချက်ကိုကျွန်တော်ကဖြေရှင်းပေးတယ်ဆိုရင်ကျွန်တော်လှုပ်ဆောင်နိုင်ခဲ့တယ်ဆိုရင်ပါတီတွေဘာတွေတော့ကျွန်တော်မကြည့်တော့ပါဘူးအားလုံးကပူးပေါင်းပြီးတော့ကျွန်တော်တို့ဒီပိတ်ဆို့မှုတွေကိုပြန်ပြီးတော့ဖွင့်ပေးမယ်လို့ပဲကျွန်တော်ဒီလိုတွက်ဆပါတယ်
ဟုတ်ကဲ့ဝင်းကြီးကနောက်ဆုံးအနေနဲ့ကျွန်တော်ထပ်ပြီးသိချင်တာကအခုဒီခီးစဉ်ဘလို့စတင်ပေါ်ပေါက်ခဲ့ရသလဲဆိုတာလေးကိုပြောပြနိုင်မယ်ဆိုလို့ရှိရင်တော့အချင်းချုပ်ပြီးကျွန်တော်တို့ပြောပြပေးပါခင်ဗျာ
အဲ့တော့ဒီခီးစဉ်ကတော့ဒီအစိုးရအတက်ပေါ့နော်တမန်တော်ဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းမှာ၈လအကြာမှာဟီလရီကလင်တန်ပေါ့နော်ကလင်တန်သူရောက်လာပါတယ်သူရောက်လာတဲ့အခါမှာတမန်တော်ကြီးနဲ့တော့ကြဆူကြတာဗောဗျာသမ္မတကြီးကလည်းရိုးသားသားပါပဲသူ့ရဲ့လှုပ်ဆောင်ချက်တွေအားလုံးပြောပြပါတယ်အဲ့ဒီရှစ်လဆိုတဲ့ကာလဟာကျွန်တော်တို့အတွက်ဟိုအများကြီးမလှုပ်ဆောင်ရသေးဘူးကျွန်တော်တို့လှုပ်ဆောင်ဖို့အတွက်လမ်းကြောင်းပေါ်စားပြီးတည့်ကားစားပဲဖြစ်ပါတယ်ဒါ ው လဲဟီလရီကလင်တန်ကနေဒီဥစ္စာကိုကြည့်ပြီးတဲ့အခါမှာသူကလည်းယုံကြည်တာဗောဗျာယုံကြည်ပြီးသူကထောက်ခံနေအားပေးတယ်အဲသူ့သမ္မတကြီးလည်းပြန်တင်ပို့တယ်လို့ကျွန်တော်ယူဆပါတယ်အဲ့လားပြီးတဲ့အခါမှာအခုကျွန်တော်တို့အစိုးရတက်ပြီးလာပေါင်း20ကြာတဲ့အခါမှာသမ္မတကြီးအိုဘားမားလိုက်လာတာဖြစ်ပါတယ်။ အဲ့တော့ကျွန်တော်ကတော့ဂုံယူတယ်ဘာလို့ဂုံယူလဲဆိုရင်ဥမာအဖြစ် democracy reform democratic reform လုပ်တဲ့ south africa ဆိုရင်ဟလာသူတို့စပြီးလုပ်ပြီဆိုတဲ့ခါမှာဟလာလာပိုင်းအတွက်မှာသူတို့ရဲ့နိုင်ငံညာရေးဝင်ကြီးသွားတယ်အဲတမရာရှင်းနေကြမှာလိုက်သွားတယ်အဲ့တော့ကျွန်တော်တို့ဒီဖြစ်စဉ်နေနဲ့ပြန်ပြီးတော့ရှင်းပြီးကြည့်မယ်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံဟာအဲဒီဥစ္စာ reform လုပ်ပါပြီအစိုးရတက်ပြီး reform လုပ်ပါပြီလို့ကျွန်တော်ကြေညာပြီးတော့ကျွန်တော်လုပ်နေတဲ့အချိန်မှာရှစ်လအကြာမှာအဲ foreign minister လိုက်လာတယ်ပြီးတော့လပေါင်း20ကြာတဲ့အခါမှာတမရာကြီးအိုဘားမားကိုယ်တိုင်လိုက်လာတယ်ပေါ့ဗျာဒီ process ဟာဟိုအိမ်မက်များမက်နေလာလို့တော့ထင်ရတာပေါ့လေအဲကျွန်တော်တို့ဖိတ်တယ်လာကြည့်ပါပြုပါအမေရိကကိုလာပါဆိုတာလည်းပြောပါတယ်အဲလိုသွားတဲ့အခါမှာလည်းကျွန်တော်တို့အဲ့ဒီမှာရှိတဲ့ပိတ်ဆိုရေးမှာအဓိကဆောင်ရွက်နေတဲ့ Republican Party ကအဲ Mitch McConnell တို့ဆိုရင်ကျွန်တော်တို့လည်းတွေ့တာပဲစီးပွားရေးအကျိုးကျေးဇူးတွေအားလုံးဟာတမတော်ကပဲရမယ်လို့သူကစိတ်ထဲမှာထင်တာ哦အဲ့ဒါကြောင့်မလို့သူကတမတော်ကမရအောင်ဆိုပြီးတော့စီးပွားရေးတွေပိတ်ဆို့တာ哦အခုကတော့ပြည်သူအစိုးရဖြစ်နေပြီလေဒီအခုရမယ်အကျိုးကျေးဇူးတွေအားလုံးဟာပြည်သူလူထုကရမှာဖြစ်တယ်ကြောင့်မလို့အခုပိတ်ထားတာဟာခင်ဗျားတို့မှားနေပါပြီခင်ဗျားတို့လူမှားနေပြီကြောင့်မလို့ခင်ဗျားတို့ပြန်စဉ်းစားပြပါဆိုပြီးတော့ဒီလိုကျွန်တော်တို့အတိုက်ခံပြောခဲ့တာဒီပါတွေရှိပါတယ်အားလုံးကလည်းယုံလို့ပေါ့လေဒါဒီခီးစင်ကြီးကဒီလာပေါင်း20အတွက်မှာအဲတမရာကြီးအိုဘားမားကိုယ်တိုင်ဒီကိုလိုက်လာတာဖြစ်ပါတယ်ဒါကအရန်ဟိုထူကြတဲ့အစီအစဉ်ဖြစ်ပါတယ်အိမ်မင်းများမဲနေလာလို့တော့စိတ်ထဲမှာခံစားမိပါတယ်ဒီလိုပဲအောင်မြင်တဲ့ခီးစင်လည်းဖြစ်ပါတယ်ခင
်ဗျဥအောင်မင်းက1981ခုနှစ်မှာစစ်တပ်ကတူဘူလောင်းတင်တဲ့အမှတ်စဉ်73ကနေကျောင်းဆင်းခဲ့ပြီးတော့မြမတမရော်ရဲမှာဘူကျုပ်အဆင့်နဲ့တောင်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်အထိထမ်းဆောင်ခဲ့သူတူဖြစ်ပါတယ်အဲ့ဒီနောက်မှာတော့ဥအောင်မင်းဟာယထာပို့ဆောင်ရေးဝန်ကြီးဌာနရဲ့ဝန်ကြီးတာဝန်ကိုထမ်းဆောင်ခဲ့ပြီးတော့မကြသေးခင်ကတော့သမရာယုံအမှတ်၄ဝန်ကြီးယုံရဲ့ဝန်ကြီးအဖြစ်စတင်တာဝန်ထမ်းဆောင်သူတူဖြစ်ပါတယ်ခင်ဗျာကျွန်တော်ရော်နီငိမ့်ပ
ါ VOA American တန်ကနေစနေနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနိုင်ခွဲစာအစီအစဉ်ကိုနားမစင်လိုက်ရသူတွေအတွက်မနေ့7နိုင်ကနေ9နိုင်ခွဲဒီလိုင်းနိုမီတာ16 19 24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာပါရှင်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ရှင
်ဤသမရကသူ့ရဲ့လုပ်ပိုင်ခွင့်အာဏာအသစ်တွေကိုတိုးချဲ့ရယူလိုက်တဲ့အကြောင်းကြီးညာလိုက်ပြီးတဲ့နောက်အာဏာရမွတ်စလင်ကြီးအကော်တော်များပါတီရုံးတွေကိုဆန္ဒပြသူတွေကဝင်ရောက်တက်ခိုက်ခဲ့ကြပြီးတော့ဆန့်ကျင်ဘက်အဖွဲ့နှဖွဲ့ဖြစ်ကြတဲ့အစိုးရကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေဟာလည်းမြို့တော်ကိုင်ရိုမှာချစ်တက်ဆန္ဒပြခဲ့ကြပါတယ်။အစ္စရေးဘက်ကပြစ်ခတ်မှုကြောင့်ဂါဇာနယ်သားမှာပါလက်စတိုင်းလူမျိုးတူတေဆုံးခဲ့ပါတယ်။ဒါဟာရှေ့ရတာဖြစ်ပွားခဲ့တဲ့တိုက်ပွဲကိုအစ္စရေးနဲ့ဟာမတ်စ်တို့အပြစ်ခတ်ရဆဲပြီးတဲ့နောက်ပထမဆုံးတေဆုံးမှုဖြစ်ပါတယ်။တောက်ကြနေကဂါဇာခြံစည်းရိုးကိုချဉ်ကပ်လာတော့မှအန်နဝါခါတီဆိုသူတရက်နဲ့ပြစ်ခတ်ရပြီးတော့တေဆုံးသွားတာဖြစ်တဲ့အကြောင်းဆရာဝန်တွေကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဈေးဝယ်ကြတဲ့ယာတီစတင်ပါပြီ။တိုင်းပြည်တော်မှာရှိကြတဲ့အယောင်ဆိုင်တွေမှာအမေရိကန်နိုင်ငံသားတွေဟာ Black Friday လို့ခေါ်တဲ့နေ့စဉ်အမဲရောင်တောက်ကြနေ့မှာဈေးတွေကိုအလူအယက်ဝယ်ယူနေကြတာဖြစ်ပါတယ်။အမေရိကန်တို့ရဲ့ရိုးရာကျေးဇူးတော်နေ့ Thanksgiving ပြီးတဲ့နောက်တနေ့မှာပဲသမ္မတကတော် Michelle Obama ဟာအိမ်ပြည်တော်အတွက် Christmas တစ်ပင်ကိုလည်းရရှိလိုက်ပြီဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနေ့ခင်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကအကြီးညာပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်မှာအင်ဂျင်နီယာကတော့ဝင်းရှော်တာဖြစ်ပါတယ်။ညနေခင်6နာရီကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းနိုမီတာ16လိုင်းနိုမီတာ19လိုင်းနိုမီတာ25တို့ကနေဖမ်းယူနိုင်ဆိုင်ပါတယ်ရှင်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။ကျွန်မကသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.